COVID ကဘေးကာလမလေးရှားနိုင်ငံမှာထိသိမ့်ခံရတဲ့မြန်မာအကျဉ်းသား120ကိုဇန်နဝါရီလ10ရက်နေ့ကမြန်မာမလေးရှားကုန်သွယ်ကြီးများအသင်းကစီစဉ်တဲ့ဆင်းလုံငါးလေယာဉ်နဲ့မြန်မာပြည်ကိုပြန်ပို့ခဲ့တဲ့အကြောင်းပြောပြပါမယ်။ကျမကမအေးပါပါ။ COVID ကာယောဂါကာလမလေးရှားနိုင်ငံမှာထိသိမ့်ခံရတဲ့မြန်မာနိုင်ငံသားတွေကိုမြန်မာမလေးရှားကုန်သွယ်ကြီးများအသင်းရဲ့အစီအစဉ်နဲ့နေရပြန်ပို့ရမှာနောက်ထပ်အယောက်120ကိုနေရပြန်ပို့ခဲ့တာပါ။ဒါဟာထိသိမ့်စကားနှစ်ခုကအကျဉ်းချနေသူတွေကိုအစုလိုက်အပြုံလိုက်နေရပြန်ပို့ခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ်
။မလေးရှားနိုင်ငံမှာအကြောင်းမျိုးကြောင့်ဒီအကြောင်းမျိုးကြောင့်ဖာစီခံရတဲ့လူ120ပါဝင်တယ်။အဲ120တဲ့မှာမှမြန်မာနိုင်ငံအိုးအောက်လားနေစင်ပြီးပြန်သွားတဲ့ရခိုင်အမျိုးသမီးလေးပေါ့လေ။သူကကိုဝင်နဲ့ပါဝါတဲ့ဖန်ခံရတဲ့အချိန်မှာဒါပေမဲ့ကံထဲမှာဝေးလိုက်တဲ့ခါမှာသူကအပေါ်ဘူးလေးယောက်ျားလေးတယောက်မိန်းကလေးတယောက်ဖြစ်နေတယ်မြောင်ဦးမျိုးပါပေါ့ရခိုင်ပြည်နယ်မြောင်ဦးမျိုးပါ။အဲလာသားကြီးကလေးလေးပြောတယ်ဒီနေ့မှာဆိုရှိတာမကြီးနဲ့ဒုတာမတာမကြီးနဲ့လည်းဥအောင်ဆိုရင်ဒုတာမကြီးကဥတန်းထွေးသူတို့တယောက်ကိုယ်တိုင်ခေါင်းဆောင်ပြီးဒီဒီမော်ဒယ်ပြန်တဲ့လူတွေကိုဟိုကျမရစ်တက်တဲ့ကောင်းမွန်မွန်နေဖို့ပြီးတော့လာရောက်ပြီးပြီးအားပေးစကားတွေပြောတယ်ပေါ့အလူရှင်တွေကနေပြီးတော့ကျွန်တော်တို့အဝတ်အစားအသုံးဆောင်အစားတောက်တွေလူကျမ်းပါတယ်ခင်ဗျာသူတို့ကတနေ့မိနစ်လောက်ဟိုကဘာအလုံးမဆိုချင်ဒီအပေါ်ဘူးမိသားစုကတော့ချစ်လာကြတော့နေကလေးရတယ်နေစက္ကန့်မှာဟုတ်ကဲ့ဂျန်နယ်လူကတနေ့ကြော်နေရှိသလိုဂျန်နယ်လူတွေရတဲ့ချစ်လာတို့ချောလာတို့တွေရှိပြန
်နေရပြန်ဝင်ရသူတွေကတချို့ဟာမလေးရှားနိုင်ငံကိုထိုင်းနယ်စပ်ကနေတဆင့်တရားမဝင်ဝင်ရောက်လာကြသူတွေဖြစ်ပြီးကာယောဂါကာလအထောက်ထားမဲ့နေထိုင်နေသူတွေကိုအာဏာပိုင်တွေစစ်ဆေးရာကနေဖမ်းဆီးခံခဲ့ရတာပါမြန်မာနိုင်ငံသားတွေအနေနဲ့တရားဝင်နေရပြန်ကြဖို့တရားမဝင်တဲ့နီးနဲ့နေရပြန်လာတွေမလုပ်ကြဖို့ထိတိစခန်းတွေထဲမှာကိုဝင်ဆောင်အမျိုးသမီးတွေအနေနဲ့အခက်အခဲတွေတွေ့ကြုံရတယ်လို့လည်းဦးစံဝင်းကပြောပြပါဗျ။ကာယောဂါကာလမှာမလေးရှားနိုင်ငံကထိတိစခန်း73ခုမှာရှိတဲ့မြန်မာတထောင်ကျော်ကိုနိုဝင်ဘာလကစပြီးနေရပြန်ဝင်ပြုခဲ့တာပါ။အခုနေရပြန်သူ120ကတော့ထိတိစခန်းနှစ်ခုကအကျဉ်းချပြီးလွတ်ရပ်စေသူတွေဖြစ်ပါတယ်။ခမန်းကျင်းမြန်မာနိုင်ငံသား9သိန်းခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကာယောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန့်အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ရုံမှာစည်ရင်းပေးသွင်းထားသူတပေါင်းကျော်ရှိနေပါတယ်။ဒီလူတွေကိုတော့ကယ်ဆယ်ရေးလေယာဉ်နဲ့ကျန်းမာရေးမကောင်းသူတွေကိုဦးစားပေးပြီးနေရပြန်ဖို့နေတာပါ။ကိုဗစ်ကာယောဂါကြောင့်သေဆုံးသူ900ကျော်နဲ့ကူးစက်သူ 32,800 ကျော်ရှိတဲ့မလေးရှားနိုင်ငံမှာဒီအပိုင်းတွင်နောက်ထပ်ကူးစက်မှုတွေကြောင့်တောင်းကနန်းလောက်ထိတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားအကျဉ်းသားတွေကိုနေရပြန်ပို့ခဲ့တာပါ။ကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ်ရှင်။